မြန်မာဆီယာနာသိမ်းမှုကြောင့်တည်ရလက်ခွင့်ပြတ်ပြားပြီးကမ္ဘာနောက်ဆုံးအဆင့်တွေထဲရောက်သွားတယ်လို့ ISF နိုင်ငံတကာသတင်းအဖွဲ့ကပြောလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတည်ရလက်ခွင့်အခြေအနေတွေကျဆင်းနေပြီးကမ္ဘာတစ်ဝှမ်းတစ်လွှာနိုင်ငံပေါင်း180ရှိတဲ့အထက်မြန်မာနိုင်ငံကတည်ရလက်ခွင့်အဆင့် 183 နေရာမှာရှိနေကြောင်းပြင်သစ်ခြေဆိုင်လက်စည်းမခြားသတင်းသမားများအဖွဲ့ ISF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွှန်းကိန်းမှာဖော်ပြလိုက်တာပါ။2021ခုနှစ်ဆီယနာသိမ်းပြီးတဲ့နောက်လွတ်လပ်တဲ့သတင်းမီဒီယာတွေဖြတ်သိမ်းခံခဲ့ရတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေအခုလိုကျဆင်းလာခဲ့တာလို့လည်း ISF ကထောက်ပြပါတယ်။စစ်ကောင်စီကတစ်ချိန်တုန်းကလိုစင်စာဖြတ်တောက်တာတွေလူခွင့်ချုပ်ဖောက်မှုတွေကိုသတင်းမြူနေအောင်ဟန်တာတာတွေတိုးမြင့်လှုပ်လာခဲ့ကြောင်းလည်းဒီနေ့ထုတ်ပြန်တဲ့အညွှန်းကိန်းမှာဖော်ပြခဲ့ပါတယ်။စစ်ကောင်စီရဲ့အာဘော်တိုင်းမဖော်ပြတဲ့သတင်းသမားတွေအပေါ်မှာအချမ်းဖက်နှိမ်နင်းတဲ့မူဝါဒကိုစစ်ကောင်စီကြီးကပူချုံမှုကြီးမေအောင်လိုင်းကပျော်ပျော်တင်းတင်းကျင်သုံးလာတယ်လို့လည်းဆွဆဲထားပါတယ်။တက်မတော်ကိုအချင်းညိုပြည့်စုံမှုပုံမှာ electronic ဆက်သွယ်ဥပဒေပါဝင်လိုရာဆွဲအေးအေးယူနိုင်တဲ့ဥပဒေတွေကိုလည်းသတင်းသမားတွေကဖိနှိပ်ရမှာအသုံးချနေတယ်လို့ပြောပါတယ်ခင်ဗျ။